to the Voice of America in Burmese.
Gawashi, Ninglawashi, VOA American Antenne, Natown Nasset Kuni, Setimbala Kuneye, Ingan and Neki, Sisingu, American Pitonsu, Washington DC Gani, Dayai de Sanivarishi. မှအင်ဂျင်နိုင်ပါ VOE မြန်မာပိုင်းရဲ့ရေဒီယိုစီစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ2440 52တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဒိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်နဲ့အတူပြောပြပေးပါပါအာဖဂန်နစ္စတန်နိုင်ငံကိုထိန်းချုပ်ထားတဲ့တာလီဘန်တွေကသူတို့နဲ့အတူလက်တွဲဖို့အတွက်အာဖဂန်တပ်ဖွဲ့ဝင်ဟောင်းတွေကိုဖိတ်ခေါ်လိုက်ပါတယ်။ကိုဗစ်ကာယောဂါကျော်လွှားရေးအတွက်အနှံ့ဝေးနေသေးတဲ့အတွက်နိုးနိုးကြားကြားရှိကြဖို့ဒလွေးချိုအကြီးအကဲကသတိပေးလိုက်ပါတယ်။ဗီယက်နမ်မှာကိုဗစ်တားမြစ်စီကံချိုးဖောက်သူတို့ကိုဗိုင်းရပ်စ်ပိုးပြန့်ပွားစေမှုနဲ့ထောင်နဲ့၅နှစ်ချမှတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ကျင်းနိုင်ဘူး
။ကောင်းပါပြီရှင်။အဲ့လိုတည်င်းအစီအစဉ်နောက်မှကြားရမှာကတော့
အလုံးပေါင်းတော့သူဟိုဟာကြီးနဲ့အမြောက်နဲ့၄ချက်ပြတာဟိုဟာတစ်ချက်ကတော့ရွာပေါ်ကိုကြားတယ်တဲ့ဒါမှမဟုတ်သူကြိုက်တယ်ရတာမျိုးတော့မရှိဘူးပေါ့
ဒါကတော့စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာစစ်ကောင်စီနယ်မြေရှင်းလင်းမှုအတွင်းလက်နက်ကြီးတွေအသုံးပြုခဲ့တဲ့အကြောင်းဒေသခံတအူးက VOE ကိုပြောသွားတာပါသတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်တခါ AR မြင့်ရေစိုးရိမ်ရေးမတ်ထက်ကြော်လွန်လာတဲ့အခြေအနေကိုလည်းကြားရဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကီထိုက်တို့ကတင်ဆက်မှာပါရှင်
အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20လောက်စီးလေ့ကျင့်တင်ကြားခဲ့ကြတဲ့အာဖဂန်တပ်ဖွဲ့တွေအနေနဲ့တာလီဘန်အဖွဲ့ဝင်တွေနဲ့အတူလုံခြုံရေးဆိုင်ရာဌာနတွေမှာလာရောက်ပူးပေါင်းပြီးတာဝန်ထမ်းဆောင်ကြဖို့အတွက်တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျဟိတ်ကတနင်္လာနေ့မှာဖိတ်ခေါ်လိုက်ပါတယ်။တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့ပန်ရှီယာပြည်နယ်ကိုအခုခါမှာလုံးဝထိန်းချုပ်ထားလိုက်နိုင်ပြီလို့လည်းတာလီဘန်ပြောခွင့်ရကတနင်္လာနေ့ကာဘူးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ဝလာယတ်ပန်ရှီယာကလာနေအခရီနီ
ပန်ရှာပြည်နယ်ဟာမနေ့ကနေဒီကနေ့မှာပဲထွက်ပြေးတဲ့ရန်သူတွေရဲ့နောက်ဆုံးခုံအောင်ရနေရဖြစ်ပြီးအခုတော့အားလုံးရှင်းလင်းသွားပြီဖြစ်တယ်လို့ဒီပြည်နယ်ထဲမှာသူတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေနေရာယူထားကြောင်းနဲ့အခုနိုင်ငံဟာစစ်နွန်တဲကနေလုံးဝရုန်းထွက်နိုင်ပြီလို့ပြောသွားတာပါဒါအပြင်ဘသူမဆိုလက်နက်ကိုင်းပြီးခုခံမှုလုပ်မယ်ဆိုရင်အဲ့ဒီလူဟာတာလီဘန်တွေရဲ့ရန်သူဖြစ်ကြောင်းနဲ့နိုင်ငံတွင်းတော်လှန်ပုန်ကန်မှုမှန်သမျှကိုပြင်းပြင်းထန်ထန်နှိမ်နှင်းမယ်လို့လည်းပြောပါတယ်စစ်ပွဲပြီးဆုံးပြီဖြစ်တဲ့အတွက်အခုချိန်ကငြိမ်းချမ်းစွာနဲ့နိုင်ငံပြန်လည်တည်ဆောက်ရေးလုပ်ရမယ့်အချိန်ဖြစ်တာကြောင့်လူလူအနေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးဖို့လည်းပြောပါတယ်
။ပါကစ္စတန်နိုင်ငံတဲ့အကြမ်းဖက်ဝါဒီလှုပ်ရှားမှုတွေကိုတားဆီးနိုင်ရေးအတွက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဖြတ်သန်းမှုမှာလိုအပ်သလိုဆောင်ရွက်မှုတွေပါဝင်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးပါကစ္စတန်နဲ့ဆွေးနွေးထားကြောင်းအာဖဂန်တာလီဘန်ကတင်းနယ်လာနေမှာပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကအတွင်းပါကစ္စတန်အစိုးရကိုယ်စားလှယ်အဖွဲ့ကာဘူးမြို့တော်ကိုဆွေးနွေးဖို့ရောက်လာတဲ့အချိန်တာလီဘန်ပြောခွင့်ရဇာဗီဟူလာမူဂျာဟစ်ကသတင်းထောက်တွေကိုပြောပါတယ်ပါကစ္စတန်ထောက်လှမ်းရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာအစ်ဟာမစ်ကပါကစ္စတန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တာပါအာဖဂန်နစ္စတန်ကိုတာလီဘန်တို့ထိန်းချုပ်ထားတဲ့ဒေါ်တွင်းအချင်းထောင်ထွက်ပြေးမှုတွေနဲ့ပါကစ္စတန်တွင်စစ်သွေးစွာတိုက်ခိုက်မှုတွေမှာပတ်သက်တဲ့အချင်းသားယာချီလွတ်မြောက်မှုတွေနဲ့ပတ်သက်ပြီးပါကစ္စတန်ကိုယ်စားလှယ်တွေကစိုးရိမ်နေတာလို့လည်းပြောခွင့်ရမူဂျာဟစ်ကပြောပါတယ်။အာဖဂန်ပိုင်နက်ကိုအုံချပြီးပါကစ္စတန်ကိုတိုက်ခိုက်တာမျိုးခွင့်ပြုမှာမဟုတ်ဘူးလို့တာလီဘန်ဘက်ကအာမခန်ပြောကြားခဲ့ကြောင်းလည်းသူကပြောပါတယ်။ပါကစ္စတန်ကိုတိုက်ခိုက်လို့သူတွေကိုစုံစမ်းနိုင်ရေးအတွက်နေဆက်ခိတ်တွေမှာလုံခြုံရေးစနစ်တွေဒါမှမဟုတ်လဲစစ်ဆေးရေးစနစ်တွေထားရှိမလားဆိုတာကိုလည်းဆွေးနွေးခဲ့ကြောင်းထောင်တွေကနေလွှတ်လိုက်ပြီးဖြစ်တာကြောင့်ဒီလူတွေနဲ့ပတ်သက်ပြီးမသိတဲ့အကြောင်းလဲတာလီဘန်ပြောခွင့်ရကပြောပါတယ်ရှင်
။ရုရှားနိုင်ငံမှာဒီလကုံပိုင်းနဲ့ချင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီမဲမရအောင်ဘယ်လိုလုပ်အောင်မလဲဆိုတော့ကိုလမ်းညွှန်ထားတဲ့ရုရှားတိုက်ခန့်ခေါင်းဆောင် Alexei Navalny ရဲ့ website ဆာမျက်နှာကိုရုရှားအာဏာပိုင်တွေကတင်းလာနေမှာပိတ်ပစ်လိုက်ပါတယ်။ votesmart.appsport.com website ဆာမျက်နှာဟာအစိုးရအဖွဲ့အစည်းတစ်ခုရဲ့လုပ်ငန်းတွေကိုဆက်ပြီးလုပ်နေတာတွေ့ရတဲ့အတွက်ဒီ website ကိုရုရှားမှာပိတ်ထားကြောင်းရုရှားအစိုးရရဲ့ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်တဲ့ဌာန Roscommandant ဇာက AFP ကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ရုရှားမှာလွှတ်တော်ရွေးကောက်ပွဲတွေကိုစက်တင်ဘာ18ရက်ကနေ19ရက်နေ့အထိကျင်းပဖို့စီစဉ်ထားတာဖြစ်ပြီးနဗာလီရဲ့မဟာမိတ်တွေပါဝင်ရုရှားစုအကူဝေဖန်သူအလုံးဝင်ရောက်ရှင်ပြန်ခွင့်တားမြစ်ပိတ်ပင်ထားတာပါ။နဗာလီရဲ့အဖွဲ့အစည်းတွေကိုရုရှားအစိုးရကအစွန်းရောက်တွေဖြစ်ကြေညာထားပြီးတားမြစ်ပိတ်ပင်မှုတွေလုပ်နေတယ်လို့သူ့ရဲ့ထိတ်တန့်လက်ထောက်တွေဟာလည်းရုရှားကနေပြည်ပကိုထွက်ပြေးနေကြတာဖြစ်ပါတယ်။
ဘယ်လာရုစ်နိုင်ငံရဲ့တက်တန်းရှိသမ္မတအလက်ဇန်ဒါလူကာရှန်ကိုကိုဆန့်ကျင်ဆန္ဒပြရေးစီစဉ်ခဲ့သူနှစ်ဦးကိုတနင်္လာနေ့ကပြစ်ဒဏ်ချမှတ်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြစ်တင်ရှုတ်ချပါတယ်။အတိုက်အခံ Coordination Council ရဲ့ထိပ်တန်းအဖွဲ့ဝင်နှစ်ဦးဖြစ်တဲ့ Maria Kolesnikov နဲ့ Marcin Zanek တို့ကိုအစွန်းရောက်ဝါဒနဲ့တရားမဝင်အာဏာသိမ်းဖို့ဂျူပတ်မှုနဲ့တင်းင်းကနေနေမှာဆွဲချက်တင်ပါတယ်။သူတို့နှစ်ဦးစလုံးကတော့အပြစ်မရှိကြောင်းငြင်းဆိုထားတာပါ။သူတို့နှစ်ဦးအပါအဝင်ဖမ်းထားတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလူကာရှန်ကိုအစိုးရကပြန်လွှတ်ပေးဖို့ဝန်ကြီးဘလင်ကင်က Twitter လူမှုကွန်ရက်မှာရေးပါတယ်။တရားဥပဒေမဲ့ဖမ်းဆီးမှုတွေလို့လည်းပြောဆိုထားပါတယ်။စက်တင်ဘာလထဲမှာဖမ်းခံထားရတဲ့ Maria Kolesnikov ကိုထောင်ဒဏ်7နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီး Marcin Zanek ကိုတော့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။သူတို့နှစ်ဦးရဲ့အမှုကိုတနင်္လာနေ့ကကြားနာပြီးစီရင်ချက်ချမှတ်တာမှာမိသားစုဝင်တွေကိုပဲတယောက်ခွင့်ပေးခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းသူမကိုနိုင်ငံတွင်းကနေနှင်ထုတ်ဖို့အနာပိုင်းတွေကြိုးပမ်းတာကိုခုခံခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကသူမကိုတပ်ဖြတ်ဖို့အထိကြိုးစားခဲ့တာလို့လဲ Kolesnikov ကဆွတ်ဆွဲထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူမရဲ့နိုင်ငံကူးလက်မှတ်ကိုဖျက်ဆီးပစ်ပြီးခေါင်းကိုအိတ်နဲ့ဆွတ်နောက်ယူကရိန်းနယ်စပ်ကိုခေါ်ဆောင်တာမှာသူမကဘယ်လာရုစ်ကနေနှင်ထုတ်မခံရရေးခုခံတိုက်ခိုက်ခဲ့ပြီးတဲ့နောက်ထောင်ချခံခဲ့ရတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမာဇင်းဆန်နက်ကလည်းမျက်နှာဖုံးဝှက်ထားတဲ့အမျိုးသားတွေကသူ့ကိုရုံးကနေပြန်ပေးဆွဲခေါ်ခဲ့တယ်လို့ပြောဆိုထားပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12113ဘိုင်းဒိုမီတာ40 kHz 9413ဘိုင်းဒိုမီတာ51 kHz 5895နဲ့ဘိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။ COVID-19 ကာယောဂါကျော်လွှားနိုင်ဖို့အတွက်အချိန်ကဝေးကြီးလိုနေသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ဒီကာယောဂါနဲ့ပတ်သက်ပြီးတွေ့ကြုံရင်ဆိုင်နေရတဲ့အခြေအနေကိုကြည့်ရင်နိုင်ငံတိုင်းကသူ့ကိုမပြတ်ဆောင်ကြည့်ဖို့လိုအပ်နေတာတွေ့ရကြောင်းနဲ့ကိုယ့်ရဲ့လှုပ်ဆောင်မှုအတိုင်းအတာကလေးနဲ့ကိုယ်ကျေနပ်နေတာမျိုးလဲ virus ပိုးတစ်မျိုးလိုအန္တရာယ်ကြီးတဲ့အတွက်ဆက်ပြီးနှုံးနှုတ်ကြကြရှိကြဖို့နေပေါ်မှာပြုလုပ်တဲ့ WHO ရဲ့အရှိတောင်အာရှဒေသရင်းအစည်းအဝေးမှာပြောကြားလိုက်တာပါ။ဒီကာယောဂါတိုက်ဖျက်ရေးအတွက်ပိုးပြီးကောင်းမွန်တဲ့တုံ့ပြန်မှုဘလို့လှုပ်ဆောင်တဲ့လဲဆိုတာနဲ့ပတ်သက်ပြီးအကြံပြုချက်အများအပြားရထားပေမဲ့အထူးရောက်ဆုံးနဲ့အနာဂတ်မှာအပြောင်းအလဲကြီးကြီးမားမားဖြစ်လာစေနိုင်တာကနိုင်ငံအားလုံးဒန်းတူညီမျှမှုရှိအောင်လုပ်ပေးဖို့ဖြစ်တယ်လို့လည်းပြောပါတယ်။ဒီလိုလုပ်နိုင်အောင်နောက်ကျုံတွေ့ရမယ်ကာယောဂါတွေအတွက်ပြင်ဆင်မှုနဲ့တုံ့ပြန်မှုဆိုင်ရာညီညီညွတ်ညွတ်လက်တွဲဆောင်ရွက်နိုင်မယ်စီမင်းစည်းကမ်းတွေချထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုရဖို့အတွက်လိုအပ်တယ်လို့ပြောပါတယ်။လက်ရှိမှာကာကွယ်ဆေးဖြန့်မြင့်မှုနဲ့ပတ်သက်ပြီးအတော့ကိုမညီမမျှဖြစ်နေတာတွေ့ရကြောင်းနဲ့ဒီလိုမမျှတတ်မှုတွေအားလုံးကစိတ်ပြတ်နေကြတာလို့လည်းပြောပါတယ်
။အိန္ဒိယနိုင်ငံမှာစက်တင်ဘာလလယ်ပိုင်းလောက်မှာကိုဗစ် -19 တတိယလှိုင်းကူးစက်ပြန့်နှံ့မှုဖြစ်လာနိုင်ကြောင်းခန့်မှန်းထားပြီးဒီအခြေအနေကိုကြိုတင်ပြင်ဆင်တဲ့အနေနဲ့တစ်နှစ်ကိုဆေးဘက်3အောက်ဆီဂျင်တန်ချိန်1000ကျွဲထုတ်လုပ်နိုင်ဖို့ရည်မှန်းထားတဲ့အကြောင်းလင်ဒီလုပ်ငန်းကြီးရဲ့အိန္ဒိယဆိုင်ရာအကြီးအကဲကပြောပါရတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအမြင့်ဆုံးဖြစ်ခဲ့ခြင်းကလင်ဒီအိန္ဒိယလုပ်ငန်းကြီးကနေအောက်ဆီဂျင်လိုအပ်ချက်ရဲ့3ပုံ2ပုံလောက်ဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ်။ဆေးရုံတွေမှာအောက်ဆီဂျင်ပြတ်လပ်ပြီးလူနာရှင်တွေအောက်ဆီဂျင်အိုးရဖို့ခက်ခက်ခဲခဲရှာဖွေခဲ့ကြရတဲ့ဒီနှစ်အစောပိုင်းတုန်းကကိုဗစ် -19 ဒုတိယလှိုင်းကူးစက်မှုအမြင့်ဆုံးအချိန်မှာအောက်ဆီဂျင်တန်ချိန်1000လောက်ပဲအများဆုံးထုတ်လုပ်နိုင်ခဲ့တာဖြစ်ပြီးအခုရှိမှန်းချက်ကတော့ဒီပမာဏရဲ့ထက်ဝက်လောက်ထိထပ်ပြီးတော့တိုးမြင့်ထုတ်လုပ်ဖို့ဖြစ်ပါတယ်အိန္ဒိယမှာ COVID-19 တတိယလှိုင်းမတိုင်ခင်အစိုးရကတရက်ကိုဆေးဘက်သုံးအောက်ဆီဂျင်တန်ချိန်1000ကျွဲထုတ်လုပ်နိုင်ရည်ရည်မှန်းထားချိန်မှာလင်ဒီနဲ့တခြားအောက်ဆီဂျင်ထုတ်လုပ်ရေးလုပ်ငန်းကြီးတွေဘက်ကအနည်းဆုံးတရက်ကိုအောက်ဆီဂျင်တန်ချိန်13,500လောက်ထုတ်လုပ်နိုင်ဖို့မျှော်လင့်ထားတယ်လို့လဲ လင်းဒီလုပ်ငန်းကြီးရဲ့တောင်အာရှအခြေကဲမူလိုပနာကြီးကပြောပါတယ်။တနင်္လာနေ့အထိအိန္ဒိယရဲ့ COVID-19 ဖြစ်ပွားမှုအရေအတွက်က 33.3 သန်းထိရှိနေပြီးသေဆုံးသူကတော့၄သိန်းခွဲနီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင
်။ဗီယက်နမ်နိုင်ငံမှာ COVID-19 အတွက်ကျင်းကျင်းကျပ်ကျပ်တားမြစ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်မှုနဲ့ဗိုင်းရပ်စ်ပိုးပြန့်ပွားအောင်လှုပ်ဆောင်မှုတွေအတွက်အသက်28နှစ်အရွယ်အမျိုးသားတို့ကိုတနင်္လာနေ့ကထောင်နှံပြစ်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။ Leventry ကိုနိုင်ငံတောင်ပိုင်းကာမူးပြည်နယ်တရားရုံးကတရားအတွင်းမှာပဲကြားနာမှုတွေလုပ်ပြီးအန္တရာယ်ကြီးလာတဲ့ကူးစက်ရောဂါပြန့်နှံ့အောင်လှုပ်ဆောင်မှုနဲ့ပြစ်ဒဏ်ချလိုက်တာလို့ဗီယက်နမ်အစိုးရသတင်း VNA မှာဖော်ပြထားပါတယ်။သူဟာ27ရက်ကြာ quarantine လုပ်တိကျခွဲနေရမယ်ဆိုတဲ့စည်းကမ်းကိုချိုးဖောက်ပြီးဟိုချီမင်းမြို့ကနေကမ္ဘူးကိုပြန်သွားခဲ့တယ်လို့လူ10ဦးကိုကိုဗစ်ကူးစက်စေခဲ့ကြောင်းနဲ့အဲ့ဒီထက်ကတအူးဟာတလကြာကုသမှုပေးခဲ့ပေမဲ့နောက်ဆုံးသေဆုံးသွားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။ဗီယက်နမ်ဟာကိုဗစ်ပိုးရှိမရှိစမ်းသပ်မှုကြေကြေပြန့်ပြန့်လုပ်တာကူးစက်သူကိုခြေအားခံလိုက်တာတင်းကျပ်တဲ့နေဆက်အတော်လာကန့်သတ်မှုတွေတင်းကျပ်တဲ့ quarantine လုပ်တာတွေနဲ့ကိုဗစ်ကာယရောဂါကိုအအောင်မြင်မြင်ထိန်းချုပ်နိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဟိုချီမင်းမြို့ဟာကိုဗစ်ကာယရောဂါဖြစ်ပွားသူအများဆုံးဖြစ်ပြီးကူးစက်သူ 26,000 နီးပါးနဲ့သေဆုံးသူ 1,000 ကျော်ရှိခဲ့ပေမဲ့ကမ္ဘူးမြေနယ်ထဲမှာတော့ကိုဗစ်ဖြစ်ပွားသူက192ဦးသာရှိပြီးသေဆုံးသူက2ဦးပဲရှိပါတယ်။တစ်နိုင်ငံလုံးတိုက်တာနဲ့ဆိုရင်ကူးစက်သူ 5,000 ကျော်နဲ့သေဆုံးသူက 1,000 ကျော်ရှိပါတယ်။
ဟာရီကိန်းမုန်တိုင်းအိုက်တာဒန်သစ်နယူးယောက်နဲ့နယူးဂျာဆီကဒေသတချို့မှာပြည်ထောင်စုအစိုးရထံကရန်ပုံငွေထောက်ပံ့မှုပို့ပြီးတော့ရစီမဲ့အကြီးအကျယ်သဘာဝဘေးရန်သင့်မှုဆိုင်ရာကြီးညာချက်တွေကိုတနင်္လာနေ့မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကအတည်ပြုလိုက်ပါတယ်။မိုးရေချိန်စမ်းချိန်တင်မြင့်တက်ပြီးမြေကြီးကြီးရေရှမ်းမှုတွေလမ်းတွေအိမ်တွေနဲ့ဈေးဆိုင်တွေရေကြီးမှုတန်ခံခဲ့ရတဲ့နယူးဂျာဆီပြည်နယ်တွင်းကခရိုင်6ခုနဲ့နယူးယောက်ကခရိုင်5ခုတို့ကစီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေအတွက်အထောက်အပံ့ရစီမှာဖြစ်ပါတယ်။အဲ့ဒီဒေသတွေကအပြည့်အစုံအခြေအနေကိုအင်ကာနစ်မှာပဲသမရဘိုက်ဒန်တွားရောက်ဖို့လဲစီစဉ်ထားပါတယ်ရှင
်ဒေါက်ကင်မျိုးသက်နဲ့မတ်တန်ကီထိုးတိုက်တိုကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အေယာဝတီမြေကြီးကြီးလာတဲ့အခြေအနေကိုကြားရဖို့ရှိပါတယ်။အခုတော့စစ်ကောင်စီကနယ်မြေရှင်းလင်းရေးအတွင်းမှာလက်နက်ကြီးတွေအသုံးပြုနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ချောင်းစင်းရွာဘက်ကိုအေယာဝတီမြစ်ထဲမှာရှိနေတဲ့ရေတပ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။အခုလိုပစ်ခတ်တာကြောင့်ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။လှူဒန်းထားတဲ့ရိခါတွေစစ်ကောင်စီကမီးရှို့ဖျက်ဆီးခံရတဲ့ပေါင်မြို့ဒီတောင်ပိုင်းကင်းမရွာဘက်မှာဆိုရင်လေဒေသခံတွေနေရက်မပြတ်နိုင်ဖြစ်နေပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေလှုပ်ရှားတတ်တဲ့နေရာတွေဘက်ကိုစစ်တပ်ကအနေနဲ့ရှင်းလင်းရေးလုပ်နေတာမှာစက်တင်ဘာ6ရက်တနင်္လာနေ့ကအေယာဝတီမြစ်ကမ်းဘေးမှာရှိတဲ့ချောင်းစင်ကျေးရွာဘက်ကိုရေတပ်တင်မောပေါ်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။ရွာအရှိဘက်အေယာဝတီမြစ်ထဲမှာစစ်တင်မောသင်းရှိနေပြီးတော့အဲ့ဒီကနေလှမ်းပစ်တယ်လို့ပြောပါတယ်။လက်နက်ကြီးကြီးတွေကြီးရတဲ့ကြားရောက်ပောက်ကွဲခဲ့ပေမဲ့အသေးပြောတော့မရှိဘူးလို့ဆိုပါတယ်။ဆိုရင်ကြောင်းလန့်ပြီးရွာအနောက်ဘက်ကနေလေတွေနဲ့ထွက်ပြေးကြတဲ့ကျေးရွာသားတွေကိုလည်းစစ်တပ်ကဆက်လီတွေနဲ့ပိတ်ပြီးစစ်ဆေးခဲ့တယ်လို့ပြောပါတယ်။မိုးကြီးပြီးရွာထဲရေတွေဝင်နေတာကြောင့်လေတွေနဲ့ထွက်ပြေးကြတာပါ။ဒီအခြေအနေနဲ့ပတ်သက်လို့မြောင်မြို့ကန်တို့ကအခုလိုပြောပါတယ်
။မုံဆန်ကအေယာဝတီမြစ်ကြီးတွေကောင်းတဲ့ပုံကြီးချောက်ချပြီးရထားတာ။တရားပြီးတော့အတမောကြီးလည်းမရှိနေပြီးတော့အဲစပီးပုတ်ပေါ့ဗျာ။စပီးပုတ်လေးစီကအဲအခုချောင်းကြီးရွာကိုကောင်းလေးရောရဲ့ရှိဘက်မှာစုံဆန်လုံနေပါဗျာအလုံးမုံတော့သူဟိုဟာကြီးနဲ့အမြောက်နဲ့၄ချက်ပြတာဟိုဟာတစ်ချက်ကတော့ရွာပေါ်ကိုကြတယ်တဲ့ဒါမှမဟုတ်ထိခိုက်တယ်ရတာမျိုးတော့မရှိဘူးပေါ့ရွာထဲကလူတွေအဲမှာထွက်ပြေးတင်းချောင်ကြတာပေါ့ထွက်ပြေးတင်းချောင်တော့ကျွန်တော်တို့ကအဲစပီးဘုတ်မော်တော်၄စီးအပြင်ကိုနောက်ထပ်မော်တော်တစ်စီးပါသေးတယ်အဲမော်တော်စီးနဲ့ပြေးတဲ့သူတွေကိုဆက်လေတွေကိုပေါ့နော်အဲရတွေလိုက်တာပေါ့တိုက်ပြီးတော့မိလို့ရှိရင်အဲဒီသူတို့ရှောင်းနေတဲ့ဆက်လေးပေါ်မှာလက်နဲ့တပါတော့ပါလာပေါ်လိုက်ကြည့်ရပေါ့လက်နဲ့တပါတော့မပါဘူးဆိုရင်တော့လွတ်ပြလိုက်တာပေါ့ရော်သားတွေဖန်စီကာဆိုတော့အခုချိန်ကျတော့အတီးပြီးလို့မရဘူးဆက်လေးပြောတော့လေ၄ဦးပေါ့အဲအဲ့လိုကြားတယ်ဒါပေမဲ့တိကျတော့မသိဘူးပေါ့နော်
အခုလက်နက်ကြီးနဲ့ပစ်ခံခဲ့ရတဲ့ချောင်းစင်ကြီးရွာမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမေလ26ရက်နေ့ကလည်းတခါတိုက်ပွဲဖြစ်ခဲ့ပူပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပိုင်းချောင်းစင်အပါအဝင်မြောင်မျိုးနယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေပြီးဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေတာပါ။တခါမကွေးတိုင်းပေါင်းမြို့နယ်ကင်းမရွာကထွက်ပြေးနေကြတဲ့ရွာသူရွာသားတွေအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး။စစ်တပ်နဲ့ PDF အဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့ကင်းမရွာကိုစက်တင်ဘာ၁ရက်ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးကြေးရွာဖုံရင်းကျောင်းမှာဒေသခံတွေအတွက်လှူဒန်းထားတဲ့ရိတ်ခါတွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့လို့ဒေသခံတွေဟာတောတောင်တွေကိုထွက်ပြေးတိမ်းရှောင်နေကြရတာပါ။ဒါနဲ့ပတ်သက်လို့ကင်းမရွာသားတို့က
ကျွန်တော်တို့ဒီရွာထဲကနေမှဆက်ပြေးတိမ်းရှောင်နေတဲ့လူတွေကတော့သူတို့ကဟိုရွာထဲဟိုတော့မပြန်ရဲကြတော့ဘူးဆိုပြီးတောထဲနေမှာပဲအမီးမြဲမင်းများတည်းရဲ့ကြာအင်းနေရဲ့တော့သူဆိုရအောင်တော့အစဉ်ကြီးတော့ပြနိုင်တော့ဒီကြာနောက်ဟိုရစ်ကြလာတဲ့အခါဆိုတော့ကျွန်တော်တို့ဘလို့မှအစဉ်ပြေနိုင်ဘူးကြာအခုကတော့ဂျွာထဲမှာတော့ဟိုတယောက်မှရှိတော့တော့ကျွန်တော်တို့ဒီတော့ထဲမှာပဲစိတ်ချောင်းနေကြတော့တာဗျာသူတို့ကျွန်တော်တို့ဒီကဟိုဘယ်ရမှလဲဘယ်ဟိုမှလဲမသွားရဲဘယ်ရမှလဲမဝင်ရဲဆိုလိုဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ရှိမှာအခက်အခဲကတော့ရှိတယ်ဗျ
။ပေါင်းမြို့တောင်ပိုင်းကင်းမရွာဟာဇွန်လ16ရက်ကစစ်ကောင်စီနဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်တရာကျော်မိလောင်ခဲ့တယ်လို့တက်ကြီးဖိုးဖွားနှုတ်ဦးလည်းမိလောင်တည်ဆုံးခဲ့ပါဗျ။မိလောင်တာနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံ PDF တို့အပြန်အလှန်ဆွဆွဲနေကြပါဗျ။စစ်ကောင်စီဘက်ကလည်းအကြမ်းဖက်လူလားသူတွေဘက်ကမီးရှို့တာလို့ပြောနေတယ်လို့ PDF တွေဘက်ကလည်းစစ်တပ်ကမီးရှို့တာလို့အခိုင်အမာပြောနေကြပါဗျ။ကင်းမရွာမီးလောင်ပြီးနောက်ပိုင်းနိုင်ငံတကာချက်ချင်းကြီးအဖွဲ့ကအတုံးဆောင်ပစ္စည်းတွေလာရောက်လှူဒန်းမှုပြင်ဆင်ခဲ့ပေမဲ့လမ်းခရီးအခြေအနေနဲ့ကိုဗစ်ကူးစက်တာတွေများနေတာကြောင့်လှူဒန်းမှုအစီအစဉ်ကိုရှေ့ဆိုင်းခဲ့ရတယ်လို့သိရပါတယ်ခင်ဗျာ
ကိုရဲမော်ပါရှင်ဒါကတော့မြောင်မြို့နယ်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေတုံးပြီးပစ်ခတ်နေတဲ့အခြေအနေအကြောင်းကိုတင်ပြခဲ့တာပါအခုတော့နိုင်ငံသားစီစီရေးကတ်တွေထုတ်ပေးဖို့ပြင်ဆင်နေတယ်ဆိုတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်မြန်မာတနိုင်ငံလုံးမှာအိမ်တော်စုစီးရင်နဲ့နိုင်ငံသားကတ်ဒါမှမဟုတ်ကိုင်ဆောင်နဲ့ကတ်တမျိုးမျိုးထုတ်ပေးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကဆောင်ရွက်နေပါတယ်ဒီစီမံချက်နဲ့တနိုင်ငံလုံးနိုင်ငံသားစီစီရေးကတ်၄တန်းထုတ်ပေးနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်ဒီစီမံချက်အရရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ရှိသူတွေကိုနိုင်ငံသားစီစီရေးကတ်တွေရနိုင်ဖို့ပိုပြီးနှီးဆက်လာပါပြီလားရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြမှာပါရှင
်တနိုင်ငံလုံးမှာနိုင်ငံသားစီစီရေးကတ်ပြား၄သန်းနီးပါးထုတ်ပေးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကစတင်လှုပ်ဆောင်နေပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်နိုင်ငံတဝန်းလုံးလုပ်နေတဲ့စီမံချက်ဖြစ်ပြီးတော့တီဇဲ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတိုင်းကိုပေးဖို့လုပ်တာဖြစ်တယ်လို့ဥခင်ကြီးကအခုလိုပြောပါတယ်
။ဘန်ကင်းစီမံချက်ကဟိုနိုင်ငံသားကရတဲ့ရှိတဲ့လူတွေလေရတဲ့ရတဲ့ရှိတဲ့လူတွေကိုလုပ်ပေးတဲ့စီမံမှာဒါတွေကဟိုလူမှုစုပေါင်းအတွက်အရေးကြီးတယ်လေ။ဒီဌာနရဲ့လုပ်ငန်းတောင်တက်တဲ့နိုင်ငံတော်ရဲ့လိုအပ်ချက်လည်းဖြစ်တယ်ပေါ့။အဲ့တော့ဟိုအရင်ရွက်ကပွဲလုံးကလည်းဒီလိုပဲမှတ်ဖို့လည်းမရှိရသေးဘူးများတယ်ဒီကတည်းကကျုံမဲ့မှုတော့ပေါ့။ဟိုအကျိုးဝင်တဲ့ဒီကုလုံးပါမယ်လေ။နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကုလုံးပါပါမယ်
။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မေလ9ရက်နေ့မှာပန်းကင်းစီမံချက်ကိုစတင်ဖို့စီစဉ်ခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကြောင့်အခုမှလုပ်ငန်းတွေဆလုပ်နေတာလို့ဝန်ကြီးဦးခင်ကြီးကပြောပါရယ်။ဒီစီမံချက်ကိုနိုင်ငံတဝန်းကိုရည်ရွယ်ထားတယ်လို့သူကပြောပေမဲ့စိန်ခေါ်မှုတွေရှိနေတဲ့တချို့ဒေသတွေမှာတော့မဆနိုင်သေးပါဘူး
။ဒီမှာဆုံးစိန်ခေါ်မှုကသွားလို့လာလို့မရတာပေါ့နော်။ဒီကိုဗစ်ကြောင့်ဆေးရထုံးနေရတယ်များတယ်လေ။အဲ့ဒါကြီးသွားလို့ပြုလို့မရဘူး။နောက်လူလူကလည်းပြည်သူတွေနဲ့ရတယ်ဒီဟာကိုထပ်ပြီးပြေးဖို့လိုတာပေါ့
။နိုင်ငံသားစီစီရေးကပ်ပြားလုံမဲ့သူတွေဟာအိမ်တော်စုဥယျာဉ်စီရင်မိဘနှစ်ပါးရဲ့မှတ်ပုံတင်မိတူအဖိုးဖွားတွေနဲ့မောင်နှမရင်းချာတွေရဲ့အမိမှတ်ပုံတင်အမှတ်နဲ့လိပ်စာတွေလိုပါတယ်။အသက်အထောက်အထားအတွက်မွေးစည်းရင်ဒါမှမဟုတ်ကျောင်းသားကတ်ဒါမှမဟုတ်ကျောင်းထောက်ခံချက်လိုအပ်ပါတယ်။ရက်ွက်တွင်နေထိုင်ကျောင်းထောက်ခံချက်နဲ့သွေးအမျိုးအစားလည်းလိုအပ်မှာဖြစ်ပါတယ်။တိုင်းရင်းသားတွေအတွက်ကတော့သံကောင်းစည်းမရှိရင်လည်းပူးပေါင်းအဖွဲ့နဲ့ကွင်းစင်ဆောင်ရွက်ပေးမယ်လို့ဝန်ကြီးဦးခင်ကြီးကပြောပါတယ်။သံကောင်းစည်းမရှိသူတွေကိုစီစစ်ထောက်ခံပေးဖို့လာဝကမြို့နယ်ဦးစီးမှုမြို့နယ်စီမံကိန်းဦးစီးဌာနမြို့နယ်ကျန်းမာရေးဦးစီးဌာနရဲတပ်ဖွဲ့နဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့ပါတဲ့၅ဦးကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ပေးနေတယ်လို့သူကပြောပါရယ်
တနိုင်ငံလုံးလှုပ်တဲ့ပန်းကင်းစီမံချက်မှာရခိုင်မှာရှိနေတဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေနိုင်ငံသားကပ်ရဖို့မျှော်လင့်နေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအတွင်းရေးမှူးဦးကျော်စိုးအောင်ကတော့ပြောပါတယ်တန်းတူအခွင့်အရေးအရနိုင်ငံသားကပ်တွေထုတ်ပေးဖို့မျှော်လင့်တယ်လို့သူက VOA ကိုပြောပါတယ်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့အုံနှုံးပေမဲ့စစ်ကောင်စီကတော့ဒါကိုလက်မခံဘဲနဲ့ဘင်္ဂလီတွေလို့ရည်ညွှန်းသုံးနှုန်းပါတယ်စစ်ကောင်စီလုပ်နေတဲ့ပန်းကင်းစီမံချက်ကိုတနှစ်ခွဲအချိန်ယူပြီးတော့2022နိုဝင်ဘာ3ရက်အထိလုပ်ပေးမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်လက်ရှိဝန်ကြီးဦးခင်ကြီးလူဝင်မှုကြီးကြပ်ရေးဝန်ကြီးတာဝန်ယူစဉ်တုန်းကမိုးပွင့်စီမံချက်နဲ့လူ9တန်းခွဲနှီးပါးကိုနိုင်ငံသားစီစီကပ်ပြားထုတ်ပေးခဲ့ပါတယ်။ NLD အစိုးရတာဝန်ယူစဉ်မှလည်းသစ္စာစီမံချက်နဲ့နိုင်ငံသားစီစီကပ်ပြား6တန်းခွဲနှီးပါးထုတ်ပေးခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ
်။ဒါကတော့မမသစင်အောင်ပြောပြသွားတာပါ။အင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိထုတ်လွှင့်နေပါတယ်ရှင်။မြန်မာနိုင်ငံမှာမိုးနှောင်းကာလ AR မြင့်ရီစိုးရိမ်ရေမတ်ထက်ကျော်လွန်နေတာကြောင့်မြန်မာနိုင်ငံအောက်ပိုင်းမြဝကျွန်းပေါ်ဒေသမှာရေပေးလွရာပြောင်းရွှေ့ရသူတွေရှိနေပါတယ်ဒီလိုအချိန်မြင့်ရီဝင်ရောက်လာတာကြောင့်မြေကမ်းအနီးနဲ့မြေနှိမ်ပိုင်းမှာနေထိုင်သူတွေသတိရှိကြဖို့ကိုလည်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးထားပါတယ်မြန်မာနိုင်ငံအောက်ပိုင်းကမိုးကြီးရေကြီးနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
AIWD တိုင်းဟင်္ဒရာမြို့နယ်အိပ်ပက်အုပ်စုကဖောင်စိတ်ကျေးရွာမှာမိုးကြီးပြီးရေကာတာရှိတဲ့နေရနာအထည်ကိုရေတိုက်စားပြီးကမ်းပြိုလာတဲ့အတွက်အဲ့ဒီကျေးရွာမှာရှိတဲ့အင်ဂျီ80ဝန်းကျင်ဟာရေဘေးလွရာကိုအရေးပေါ်ရွှေ့ပြောင်းနေကြပါတယ်။ရေဘေးရှောင်သူတွေအတွက်နေရအတိတကျမရှိပေမဲ့မြစ်ကမ်းနယ်ဝေးရာရေကာတာအပေါ်ဘက်ပိုင်းကနေရာတွေမှာယာယီနေနေရပြီးကမ်းထပ်ပြီးပြိုလာရင်ဘေးလွရာပြောင်းရမယ့်အင်ဂျီတွေကလည်းစောင့်ကြည့်နေရတယ်လို့ဟင်္ဒရာခိုင်ပရဟိတအဖွဲ့များကွန်ရက်တာဝန်ရှိသူက VOA ကိုပြောပါတယ်
။ခုနကပိုင်းကို7လပိုင်းဓာတ်ရက်ဆိုလို့ဆိုရင်ပုံပန်ဒီဒေသမှာရေးကြည့်ခဲ့တယ်လေ။တရားဝင်တိုင်းရဲ့ဟိုအထက်ခေါင်ပိုင်းနဲ့ဖြစ်တယ်။အရင်ဆုံးဒီကြီးနဲ့စပြီးတော့သုတ္တရာတွေရှိတဲ့နေရာဖြစ်တယ်။အဲဒါကြောင့်လို့ဟိုရေးအဲ့ဒီအချိန်ကြီးခါရီပါဆိုလို့ဆိုရင်ကျွန်တော်တို့သတိထားပြီးစောင့်ကြည့်တယ်ပေါ့။အဲ့တော့ဟင်္ဒရာခိုင်အနေနဲ့ဆိုလို့ဆိုရင်အထက်ပိုင်းဟိုချန်ကြီးမြို့နယ်အတော်ပေါ့စိတ်တာကတော့
ဘူးလောင်းလိုက်ကလာဆက်တယ်ပါလေ
အချောက်မြို့နယ်ကတော့ဒီအောက်ကြီးကမတုတ်ကျနေပါပဲ
အပေါ်ကတော့
အထက်ပိုင်းကြီးတော့ဆက်လာနိုင်သေးတယ်ဆိုလို့ရှိရင်တော့ဒီဒီကိုထက်ကြီးတာနိုင်မလားပေါ့ဟောအဲ့ဒါတော့ဟိုစောင့်ကြည့်ရတဲ့သဘောမျိုးရှိတယ်ခင်ဗျာ
ရေပေးကြောင်နေတွေပျက်စီးသွားသူတွေဟာနေထိုင်ရေးအတွက်အကူအညီတွေလိုအပ်နေကြတာပါဟင်္ဒရာမြို့နယ်မှာ AOR မြစ်ရေဟာမြို့ရဲ့စိုးရင်ရေမှတ်ထက်ကျော်လွန်နေပြီးနောက်3ရက်လောက်မှစိုးရင်ရေမှအောက်ကိုပြန်ချနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်စိတ်တာမြို့နဲ့ဇလွန်မြို့တွေမှာလည်း AOR မြစ်ရေစိုးရင်ရေမှထက်ကျော်လွန်နေတာပါ။ငတိုင်းချောင်းမြို့မှာတော့ငဝင်မြစ်ရေတက်နေတာကြောင့်အဲ့ဒီဒေသတွေမှာရှိတဲ့မြစ်ကမ်းအနီးနဲ့မြင်းနှိမ်ပိုင်းမှာနေထိုင်သူတွေသတိထားနေထိုင်ဖို့လည်းသတိပေးထားပါတယ်။ပဲခူးတိုင်းမိုးညိုမြို့နယ်ထဲမှာရှိတဲ့အောင်မင်္ဂလာကျေးရွာမှာလဲတနင်္ဂနွေနေ့က AIWD မြစ်ရေဝင်ရောက်ပြီးကဘာပြိုတဲ့အတွက်အဲ့ဒီအနားဝန်းကျင်နေထိုင်သူတွေရေဘေးလွရာကိုရွှေ့ပြောင်းခဲ့ကြပါတယ်။နှစ်ဆင်နှစ်တိုင်းဒီလိုအချိန်ဆိုရင်မြစ်ကမ်းအနီးနေထိုင်သူတွေရေဘေးတင်နေတာပုံမှန်ဖြစ်နေပြီးရေပြန်ကျတဲ့အချိန်မှစိုက်ပျိုးရေးတွေပြန်ပြီးစတင်ရတယ်လို့ဒေသခံတူကပြောပါတယ်။
အဲ့ရတော့စိန်တော်စုဆက်သုံးစုလောက်ကရှေ့လိုက်ရတယ်ရှေ့လိုက်ရတယ်ဆိုတာသူတို့ကကြားမှာပဲအစိုးရကတာရဲ့အပြင်ဘက်မှာနေကြတာပေါ့အရင်မြစ်ထဲမှာနေတယ်လို့ပြောလို့ရတယ်သူကမူရာစီကြိုင်ဒီဟာတွေကမရှိတော့ဘူးသူတို့အမှားလေတွေတိုင်းတွေအကုန်လုံးပြန်ပေါ်တဲ့နေရာတွေပေါ့အခုကရေပြန်ကျတဲ့အနေထားတော့ပြန်ဖြစ်သွားပြီမိုးရင်းကာလာဆိုရင်ဒါငါးချဖားချပုံမှန်လို့လဲသူကဟိုမိုးကုံသွားတာနဲ့အခုသူကပမာရေမူရာရေမှာရှိတယ်အဲအဲ့လိုရှိရဒီရရေကျသွားတာနဲ့တော့အားအားမှလည်းပေါ်တဲ့နေရာဟုတ်အောင်တင်းနေပေါ်ပေါ်တဲ့နေရာလဲခေါ်နေတော့ဒီကတန်းတော့သူတို့ site တင်နေမှာပြီပေါ့နော်သူတို့ပုံမှန် site ရဟန်ရှိတယ်အဲ့ဒါကတောက်ဆောက်ထက်ဆက်ဆက်ဆက်ဒီကတောက်ဆောက်ကျသွားတာအဲ့လိုမျို
းမုတ်တုံနှောင်းပိုင်းကာလမုတ်တုံလေအားနေချိန်မှာမြန်မာနိုင်ငံမြဝကျွန်းပေါ် data တွေမှာမိုးများလေရှိပါတယ်နောက်ပိုင်းရက်တွေမှာတော့မိုးနည်းလာနိုင်ခြင်းရှိတဲ့အတွက်ရေပြီးအန်တရဆိုးရင်စရာမရှိဘူးလို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနတာဝန်ရှိသူကပြောပါတယ် ဒါပေမဲ့လည်းမြေကမ်းတစ်ပိနဲ့မြေနှင်းပိုင်းတွေမှာနေထိုင်သူတွေကတော့ဒီကာလတွေမှာမြေဝင်ရောက်မှုအပေါ်မှာသတိရှိကြဖို့နဲ့မိုးလေဝသထုတ်ပြန်ချက်တွေကိုစောင့်ကြည့်ကြဖို့တိုက်တွန်းထားပါတယ်
ဒေါက်ခင်မြတ်သက်ပါရှင်မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးကဏ္ဍဘလော့ကာတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ် VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြဖို့အချိန်ရောက်ပါပြီရှင်အကူအညီတွေဖြန့်ဝေဖို့အတွက်အပြစ်ခတ်ရစေရေးအာဆီယံရဲ့တောင်းဆိုချက်မြန်မာအစိုးရသဘောတူဆိုတဲ့ကောင်းစင်နဲ့ရေးသားထားတဲ့ရိုက်တာသတင်းဆောင်မကိုအရင်ဆုံးကောက်နှုတ်တင်ပြမှာပါလူသားချင်းစာနာမှုအကူအညီတွေဖြန့်ဖြူးရေးအတွက်ဒီနှစ်အကုန်ထိအပြစ်ခတ်ရစေပေးဖို့အာဆီယံရဲ့တောင်းဆိုချက်ကိုမြန်မာစစ်ကောင်စီကသဘောတူခဲ့ကြောင်းအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကဂျပန်အခြေစိုက်ဂျိုဒိုသတင်းအေဂျင်စီကိုပြောဆိုခဲ့တယ်လို့ကိုကဖော်ပြထားပါတယ်ဖေဖော်ဝါရီလအာနာသိမ့်ပြီးမြန်မာနိုင်ငံမှာယာနေ့ချီလူတွေတိတ်ဆုံးခဲ့ရတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့နဲ့စစ်အုပ်စုနဲ့အတိုက်ခံတွေကြားတွေ့ဆုံဆွေးနွေးနိုင်ဖို့အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကကြိုးပမ်းခဲ့တယ်လို့ဆိုပါတယ်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အေရဝန်ယူဆပ်ကနေစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းနဲ့ဗီဒီယိုကွန်ဖရင့်ဆွေးနွေးရမှာအပြစ်ခတ်ရစဲရေးကိုအဆိုပြုခဲ့တာဖြစ်ပြီးစစ်တပ်ကလည်းဒီအဆိုပြုချက်ကိုလက်ခံခဲ့တယ်လို့အထူးတန်တမန်ကဂျိုဒိုအေဂျင်စီကိုပြောကြားခဲ့ကြောင်းတနင်္ဂနွေနေ့ထုတ်သတင်းမှာဖော်ပြထားတယ်လို့ဆိုပါတယ်ဒါဟာနိုင်ငံရေးရာမဟုတ်ဘဲအကူအညီတွေဖြန့်ဝေရာမှာလူသားချင်းစာနာမှုအကူအညီပေးရေးဝန်ထမ်းတွေရဲ့လုံခြုံရေးအာမခံချက်ရှိဖို့ဖြစ်တယ်လို့လဲအေရဝန်ယူဆပ်ကဆိုပါတယ်။အပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့သူ့ပြောဆိုချက်အပေါ်မှာစစ်တပ်ဘက်ကသဘောမတူတာမျိုးမရှိခဲ့ဘူးလို့လဲဆိုပါတယ်။ဒါ့အပြင်အပြစ်ခတ်ရစဲရေးအဆိုပြုချက်ကိုစစ်တပ်အတိုက်ခံအုပ်စုတွေကိုလည်းတွေဝိုက်ပြီးပေးပို့ထားတယ်လို့သူကပြောပါတယ်။အခုလိုအာဆီယံအထူးကိုယ်စားလှယ်ရဲ့အဆိုပြုချက်နဲ့ပတ်သက်လို့စစ်တပ်ပြောခွင့်ရဘက်ကရိုက်တာသတင်းဌာနရဲ့အမေးကိုတုံ့ပြန်ဖြေဆိုခြင်းမရှိသေးဘူးလို့တော့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကသဘောတူညီချက်ဆိုတာအယုံအကြည်မရှိသလိုအပြစ်ခတ်ရစဲရေးဆိုပြီးကြီးစံတွေဝယ်ယူဖို့အချိန်ယူတာဖြစ်တယ်လို့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်တင်စာရွှင်လက်ကြီးကရိုက်တာသတင်းဌာနကိုပြောကြားခဲ့တယ်လို့ဆိုပါရယ်အာဆီယံနဲ့မိတ်ဖက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ၈သန်းထောက်ပံ့ကူညီပေးသွားဖို့ကတိပေးထားကြောင်းလဲအာဆီယံအထူးတန်တမန်အေရဝန်ယူဆပ်ကပြောဆိုခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်ရှင်တွေးထိုးလုံဆော်တဲ့မြန်မာတန်ကာဦးဝီရသူကိုထောင်ကနေလွှတ်လိုက်ပြီးဆိုတဲ့ကောင်းစင်နဲ့ဒီ San Diego Union Tribune မှာဖော်ပြထားတဲ့ AP ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါ။နာမည်ဆိုးနဲ့ကြော်ကြားတဲ့မြန်မာနိုင်ငံကအမျိုးသားရေးဝါဒီဖုန်ကြီးတစ်ပါးကိုတနင်္လာနေ့ကထောင်ကနေလွှတ်ပေးလိုက်ကြောင်းအစားချီရေးထားပါရယ်။အရင်အရက်သားဆိုးရလက်ထက်နိုင်ငံတော်အကြီးအကျယ်ပြက်စီအောင်လှုံ့ဆော်ကြိုးပမ်းမှုစတဲ့ဆွဲချက်တွေကိုပယ်ဖျက်လိုက်ပြီးလွှတ်ပေးလိုက်တာဖြစ်တယ်လို့ဆိုပါရယ်။ဥဝရတူနဲ့အပေါင်းပါလဲဖြစ်အမျိုးသားရေးဝါဒီတဦးလဲဖြစ်တဲ့ဥပောင်မောခါကအခုလိုဥဝရရတူအပေါ်ဆွဲချက်တွေကိုပယ်ဖျက်လိုက်တာကိုအတီးပြုတ်ပြောဆိုခဲ့တယ်လို့ဖော်ပြထားပါရယ်။အွန်လိုင်းသတင်းဝက်ဘ်ဆိုက်ခုဖြစ်တဲ့ People Media မှာတော့ဥဝီရတူလွတ်မြောက်လာတဲ့သတင်းကိုမြန်မာတက်မတော်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကအတီးပြုတ်ကြောင်းဖော်ပြထားပါရယ်။သူ့ကိုဆွဲထားတဲ့အမှုကိုပိတ်လိုက်ပြီးဒီကနေ့ညမှာပြန်လွှတ်ပေးခဲ့ကြောင်းနဲ့ဆေးဝါးကုသမှုဆက်လက်ခံယူဖို့တက်မတော်ဆေးရုံမှာရှိနေကြောင်းလဲဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုခဲ့တယ်လို့ကိုကဖော်ပြထားပါရယ်။ဒါပေမဲ့လည်းဘာကြောင့်အမှုကိုရုတ်သိမ်းလိုက်တယ်လဲဆိုတဲ့အကြောင်းပြချက်ကိုတော့မသိရသေးဘူးလို့ဆိုပါရယ်။ဥဝီရတူဟာ2012ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်မှာဗုဒ္ဓဘာသာနဲ့လူနည်းစုရိုဟင်ဂျာတွေကြားအထိကယုံနေဖြစ်ပွားပြီးနောက်လူသိများလာတာဖြစ်ပါတယ်။မွတ်စလင်တွေအပေါ်အကြမ်းဖက်အောင်လှုပ်ဆော်ခဲ့တယ်လို့ဆွဆွဲခံရတဲ့အမျိုးသားရေးဝါဒီအဖွဲ့တစ်ခုကလည်းသူကတီထောင်ခဲ့တယ်လို့ဆိုပါတယ်။နမကျော် Time Magazine ကြီးကတော့2013ခုနှစ်ကထုတ်ဝေတဲ့သူ့ရဲ့မျက်နှာဖုံးသတင်းမှာဥဝီရတူကို The Face of Buddhist Terror ဗုဒ္ဓဘာသာကိုကြောက်ရွံ့အောင်လုပ်ခဲ့သူဖြစ်တင်စားဖော်ပြခဲ့ကြောင်းဖော်ပြထားပါတယ်။အစိုးရကိုအကြီးညိုပြတ်အောင်အမုန်းတရားပွားများအောင်စီးယုံလှုံ့ဆော်မှုစတဲ့ဆွဲချက်တွေနဲ့2019ခုနှစ်မေလမှာရန်ကုန်တိုင်းအစိုးရရဲ့ဖန်ရန်ထုတ်ကန်ထားရတဲ့ဥရတူဟာ2020ပြည့်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင် Yes ခန်းမှာကိုယ်တိုင်လာရောက်အဖမ်းခံခဲ့တာဖြစ်ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျွန်တို့ဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ် VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ VOA ကျမတို့ခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကျမတို့ဒီနိုင်ငံတကာသတင်းလွှာတွေကိုဆက်လက်တင်ဆက်မှာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေအတွင်းဆောင်းလုံရေးလုပ်ငန်းခွင်တွေပိတ်သိမ်းထားတာကြောင့်အလုံးမရှိဝင်ငွေမရှိဖြစ်ကြတဲ့မြန်မာရွှေပြောင်းလုပ်သားတွေလည်းအကူအညီပေးရေးအဖွဲ့တွေကိုအားထားနေကြရဆဲဖြစ်ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးမတ်သိန်ကြီးထိုက်ကဆက်ပြီးတင်ပြမှာပါရှင်။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်စိုးရိမ်ချက်တွေကြောင့်အာဏာပိုင်တို့ကဆောက်လုပ်ရေးလုပ်ငန်းတွေကိုပိတ်သိမ်းခဲ့ပြီးတဲ့နောက်မှာအလုပ်သမားတွေနှစ်လတာဝင်ငွေမရှိဖြစ်နေကြပါတယ်။လိုအပ်နေသူတွေအတွက်တစ်နှစ်ကိုထောက်ပံ့ပစ္စည်းအထုပ်600ကျော်ချက်ပြုတ်ပြီးအစားအသောက်ပွဲ3000ကျော်ဝေငှနေတဲ့ Bangkok Community Health လိုမျိုးအလူရှင်ဖွဲ့တွေကိုအလုပ်မရှိတဲ့လုပ်သားတွေမိခိုကြရပါတယ်။အလုံးမရှိဖြစ်နေတဲ့အသက်31နှစ်အရွယ်ကိုထွန်းညီလဲဇနီးဖြစ်သူနဲ့အတူဝင်ငွေမရှိဖြစ်နေတာပ
ါမတိတ်ထမံကောစုံ
အလုံးမလို့ရတာကြောင့်မြန်မာနိုင်ငံကိုပတ်စံပြန်မပို့နိုင်ပါဘူးမိသားစုလည်း300ပြက်ပြီးရုန်းကန်နေရပါတယ
်အလုံးသမား600ကျော်နေထိုင်တဲ့ဘန်ကောက်ကတန်းရတွေမှာသူတို့နေကြပါတယ်ပြတင်းပေါက်တွေကလည်းဆောင်းတွေနဲ့ဖြစ်တယ်လို့ကာထပေးအဖြစ်ဆောက်ထားတဲ့တန်းရတွေမှာနေချရတာပါBangkok Community Health အဖွဲ့ကဝင်ငှတဲ့စံ၅တတာနဲ့တခြားအသုံးဆောင်တွေဒီအပိုင်းမှာရထားတာကြောင့်တပတ်စာစားရေးတောက်ရေးအတွက်အဆင်ပြေစေပါတယ်။အဖွဲ့ကိုပူးရဲတီထောင်တဲ့ Grash Land ကအခုလိုပြောပါတယ်
။ They just were using their savings to get
အရင်ကစုတိုင်းငွေတွေကနေထုတ်သုံးနေကြတာပါ။တချို့ကတော့အဆင်ပြေကြပါတယ်။စားစရာရှိနေတာကြောင့်ပိန်ချုံးနေကြတာတော့မဟုတ်ပါဘူးဒါပေမဲ့သူတို့စုထားတဲ့ပတ်စံကကုန်သွားပါပြီအဲ့ဒီအချိန်ကျွန်တော်တို့တော့မသွားခဲ့လို့ရှိရင်သူတို့မှစားစရာမရှိတော့ပါဘူ
းဘန်ကောက် Community Health အဖွဲ့ကိုပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ကပ်ရေးရောဂါကာလအတွင်းဖွက်စည်းခဲ့ပြီးထိုင်းနိုင်ငံသားတွေနဲ့နိုင်ငံခြားသားအကူအညီပေးသူ400ကျော်ရှိပါတယ်စီးပွားရေးချက်တဲချတဲ့လူမှုအတိုင်းဝိုင်းတွေကိုအစားအသောက်ဖြန့်ဝေပေးကြတာပါထိုင်းနိုင်ငံမှာ COVID-19 ဖြစ်ပွားသူစပြီးတော့များလာတဲ့ဇွန်လကုန်ပိုင်းကစလို့စားလုပ်ရေးလုပ်ငန်းခွင်တွေကိုအစိုးရကပိတ်သိမ်းခဲ့တာကြောင့်အလုပ်သမားတွေဝင်ငွေမရှိတော့တာပါအလုပ်သမားတွေအတွက်စားနပ်ရိက္ခာလုံလောက်အောင်အလုပ်ရှင်တွေကမထောက်ပံ့တာကြောင့်အကူအညီပေးရေးအဖွဲ့တွေကဝင်ပြီးတော့ကူညီချရပါတယ်နိုင်ငံတွင် COVID-19 ကူးစက်ပြန့်နှံ့မှုကပြန်ကျလာပြီလို့ယူဆတဲ့အကြောင်းကူးစက်ရောဂါထိ ंछ ုပ်ရေးဌာနတာဝန်ရှိသူတို့ဖြစ်တဲ့ချာဝီစတန်နန်ဝပ်ကပြောပါတယ
် Thailand currently we face the problem of
ထိုင်းနိုင်ငံမှာလက်ရှိ Delta မျိုးကွဲကူးစက်မှုပြဿနာနဲ့ကြုံနေရပါတယ်ဒီကူးစက်မှုပမာဏကများလာပါတယ်နေ့စဉ်ကူးစက်မှုအသစ်နှုန်းအမြင့်ဆုံးအခြေအနေကနေကျော်လွန်လာပြီလို့ကျွန်တော်တို့ယုံကြည်ပါတယ်တလားကြာအသွားလာကန့်သက်ပိတ်ပင်ခဲ့ပြီးနောက်အခုအခါမှာတော့ကူးစက်မှုနှုန်းကရော့လာနေတယ်လို့ထင်ပါတယ်
ဒီစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု2000အောက်ကိုရောလာတဲ့ဩဂုတ်လ22ရက်နေ့ကစလို့ထိုင်းနိုင်ငံတွင်အသွားအလာကန့်သက်တားမြစ်ချက်ကိုအစိုးရကစပြီးတော့ဖြေလျှော့ပေးနေပါတယ်။ ဒါပေမဲ့လည်းလိုအပ်သူတွေအတွက်တော့ဆက်ပြီးတော့ကူညီပေးနေရအောင်မှာဖြစ်တယ်လို့ဘန်ကောက် community help အဖွဲ့ရဲ့ပူရဲတီထောင်သူဖရီဆိုပိုရာဘာကပြောပါတယ
် COVID will go down
ကိုဗစ်ဖြစ်မှုလည်းကျလာပါတယ်ကာကွယ်ဆေးထိုးတာလည်းများလာပါတယ်ဒါပေမဲ့လည်းဆာလံမှုသိမ့်မှုနဲ့ဝင်ငွေပြတ်လတ်မှုငွေကြေးအထောက်ပံ့မရှိတာတွေကအဓိကအခက်အခဲတွေဖြစ်လာမှာဖြစ်ပြီးပုံမှန်ပြန်ဖြစ်ဖို့လည်းအတော်လေးအချိန်ကြီးရမှာပါ
ဩဂုတ်လအလယ်ပိုင်းလောက်မှာထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်နှင့်ဆင်ကူးစက်သူအသစ် 23,400 ကျော်ထိအမြင့်ဆုံးရောက်ရှိခဲ့ပြီးတဲ့နောက်အခုအခါမှာတော့နှင့်ဆင်ကူးစက်မှုအသစ်က 1,000 ကျော်နီးပါးကိုကျဆင်းလာပါတယ်။ဒါပေမဲ့လည်း COVID-19 ကြောင့်သေဆုံးမှုနှုန်းကတော့များနေဆဲဖြစ်ပါတယ်ရှင်
။မတ်တင်ကီထိုင်းတင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့လည်းထိုင်းနိုင်ငံကအခြေအနေကိုဆက်ပြီးကြည့်ကြရအောင်ပါရှင်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတိုးလာနေတာကြောင့်တကူရီကာကွယ်ရေးဝတ်စုံ PPE လိုအပ်ချက်မြင့်မားလာချိန်မှာဒီစွန့်ပစ်ပလတ်စတစ်ဘူးခွန်တွေကလည်းပေါ့နော်ဒီတဘာဝပတ်ဝန်းကျင်ကိုအလွန်အမင်းထိခိုက်စေနေပါတယ်ဒီပြဿနာနှစ်ခုလုံးကိုတပြိုင်တည်းဖြေရှင်းတဲ့ဤကတော့ပလတ်စတစ်ဘူးခွန်တွေကနေပြန်သုံးလို့ရတဲ့ကာကွယ်ရေးဝတ်စုံတွေထုတ်လုပ်ဖို့စ조사လိုက်တာပဲဖြစ်ပါတယ်ပလတ်စတစ်အမိုက်ကနေကာကွယ်ရေးဝတ်စုံဘလို့ထုတ်လုပ်တယ်လဲဆိုတာကိုမက်ခွာညူကပြောပြမှာပါရှင
် PPE ဝတ်စုံတွေရှားပါနေတာကိုဖြေရှင်းဖို့ပလတ်စတစ်အမိုက်တွေကိုပြန်သုံးပြီး PPE ဝတ်စုံထုတ်လုပ်တဲ့အစီအစဉ်မှာပြည်သူတွေကပူပေါင်းပြီးပလတ်စတစ်ဘူးခွန်သန်းပေါင်းများစွာကိုလာရောက်လှူဒန်းကြပါတယ်ရာယောင်းမြို့ကထိုင်းတာပီတာအထည်ချုပ်ဆက်ရုံမှာပလတ်စတစ်တွေကနေကဘာတလွားကနာမည်ကြီးတစ်စိတ်အမျိုးမျိုးအတွက်အဝတ်ထည်တွေထုတ်လုပ်ပေးလာခဲ့တာနှစ်ပေါင်းတော်ကြာနေပါပြီပြန်သုံးလို့ရတဲ့ PPE ဝတ်စုံတွေကိုတော့ပြီးခဲ့တဲ့နှစ်ဇွန်လကစပြီးတော့ထုတ်လုပ်ခဲ့တာပါစုဆောင်လို့ရတဲ့ပလင်းတွေကိုဖြတ်တောက်ပြီး PPE ဝတ်စုံရက်လုတ်ဖို့ချီမြှင့်တွေဖြစ်အရင်ဆုံးပြောင်းလဲပါတယ်အဲဒီကမှရေစိုလဲခံပြန်သုံးလို့လဲရတဲ့ PPE ဝတ်စုံချုပ်နိုင်မဲ့အထည်စားတွေအဖြစ်နောက်ဆုံးထုတ်ကုန်ကိုရရှိပါတယ်အဲဒီအထည်အုပ်တွေကိုတော့ဆေးရုံတွေနဲ့ကိုဗစ်ရောဂါနဲ့သေဆုံးခဲ့သူတွေကိုမိသားစုပေးနေရတဲ့ဖုန်ကြီးကြောင်တွေအတွက်ရည်ရွယ်ပါတယ်အန်ဒူဟပ်ချမ်ပိုမင်းကထိုင်းတာဖီတာကုမ္ပဏီရဲ့အယောင်မြင့်တင်ရေးအကြီးကဲပါ။
lang cha pen khot plastic ma pen sen dai lao na krap. lao cha tham kan au sen dai na na ma phan khabon kan tho pha. tho pha set
khu thau de bi bi wu so ne ya a mho mwa ri phong ri ko yo virus bo ri lu ko la ma gat au ma ka kwe nai ma de. chanaru sa yong ga bi bi wu so ni su thau bi so ka de ga sia won ni twet thau pan lu dan ngai ba de. chanaru sa yong ga ni plastic balin 78 dan ga ni bi lo PPE ဝတ်စုံချုပ်မဲ့အထည်ကိုက်3သန်းရလုတ်ခဲ့ပြီးပါပြီ
။ထိုင်းတာဖီတာဆက်ရုံတွေ PPE ဝတ်စုံတွေဟာအကျိတ်20အထိပြန်လျှော်ပြီးသုံးလို့ရတာကြောင့်ကပ်ရောဂါဘေးအတွင်းဆေးဘက်ဆိုင်ရာစွန့်ပစ်မှိုက်တွေကိုအများကြီးလျှော့ချနိုင်ပါတယ်။ဆေးဘက်ဆိုင်ရာစွန့်ပစ်ပစ္စည်းပမာဏကိုကူးစက်ရောဂါကာလမတိုင်ခင်နဲ့ကူးစက်ရောဂါကာလတွေအတွင်းတူညီတဲ့အချိန်အပိုင်းခြားလိုက်နှိုင်းယှဉ်ကြည့်လိုက်မယ်ဆိုရင်ဇူလိုင်လကနေဩဂုတ်လအတွင်း64ရာခိုင်နှုန်းမြင့်တက်လာတယ်လို့ဘန်ကောက်ကျန်းမာရေးဌာနကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဆာမော့ပရာကန်ခရိုင်ကချက်ဒန်ဖျားကြောင်းထဲမှာတော့စေရနာဝန်ထမ်းတွေကသင်္ကန်းရောင် PPE ဝတ်စုံတွေချုပ်ပေးနေကြပြီးထိုင်းနိုင်ငံအနှံ့ကထောင်ပေါင်းများစွာသောဖုန်ကြီးကြောင်းတွေကိုပေးပို့သွားမှာပါ။ချက်ဒန်ဖျားကြောင်းကကြောင်းထိုင်စရာတော့ဖရာမဟာဖရာနွန်ဒမလန်ကာရိုကwriter သတင်းဌာနကိုအခုလိုပြောပါတယ
်ဘာခန်းဟာยากมากค่ะแทนแล้วบทีมีเงินซื้อไม่ได้แต่นี่ได้จะขวดน้ําซึ่งเราของ
PPE ဝတ်စုံတွေကိုထိရကံရဖို့တော့အရန်ခက်ခဲတဲ့အချိန်တွေရှိပါတယ်တခါတလေဆိုပတ်စံရှိရတော့ပစ္စည်းမရှိလို့ဝယ်မရဘူးဒါပေမဲ့အခုတော့ပြန်သုံးလို့ရတဲ့ plastic ဘူးကွန်တွေကနေ PPE ဝတ်စုံတွေထုတ်လုပ်လို့ရနေပြီအမိုက်ကနေရွှေဖြစ်လာပြီလို့ဆိုရမှာပေါ့
အခုချုပ်နေတဲ့ PPE ဝတ်စုံတွေဟာဆေးဘက်ဆိုင်ရာသတ်မှတ်ချက်အဆင့်မီမဟုတ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကွယ်လွန်သူတွေရဲ့ဇာပနာကိုကင်တွယ်ဆောင်ရွက်နေကြရသူတွေအတွက်အကာအကွယ်အနေနဲ့အလွှာတစ်ခုတော့ရှိနေသေးတာဖြစ်တဲ့အကြောင်း PPE ဝတ်စုံထုတ်လုပ်ရေးလုပ်ငန်းစဉ်ကိုစောင့်ကြည့်ကြက်မှတ်ပေးနေတဲ့အစိုးရအရာရှိတွေကပြောကြားပါတယ်ရှင်
မခွာညပါရှင်အခုတော့အင်္ဂါနက်နက်ခင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ကြည့်ရှုကြရအောင်ပါပထမဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါရှင်တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုင်ဆိုင်ကြောင်းတရုတ်ဘက်ကအငင်းပွားနေပေမဲ့လည်းကမ္ဘာကုန်သွယ်ရေးမှအဓိကကျတဲ့တောင်တရုတ်ပင်လယ်ပြင်ကိုအသုံးပြုခွင့်ရရေး
ဥရောပတမကပကအရှိတောင်အာရှနိုင်ငံတွေနဲ့ဆွေးနွေးနေပြီးတော့မကြခင်မှာဒီကိစ္စကိုအရှိန်မြင့်စီယုံဆောင်ရွက်လာနိုင်တယ်လို့သုံးသက်သူတွေကယူဆကြပါတယ်အာရှဒေသနဲ့ပင်လယ်ပြင်ကုန်သွယ်ရေးကိုထိန်းထားနိုင်ရေးနဲ့တောင်တရုတ်ပြင်ပင်လယ်ပြင်မှာလည်းဒီတခြားကမ္ဘာပင်လယ်ပြင်တွေမှာလိုနိုင်ငံတကာဥပဒေနဲ့အညီတသမတ်တည်းဖြစ်ရေး EU ကမျှော်လင့်နေတဲ့အကြောင်း Ralph Jennings ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
အရှိတောင်အာရှလေးနိုင်ငံရဲ့အထူးစီးပွားရေးဆောင်အဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစိတ်အပိုင်းတွေအပါအဝင်စတူယန်ကီလိုမီတာ 3.5 သန်းကျယ်ဝန်းတဲ့ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းကိုတရုတ်ကသူပိုင်ဆိုင်ချောင်းပြောဆိုနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်10နိုင်ငံပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကြားဩဂုတ်လအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်လေးလတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာ1989ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုပြီးရင်အာဆီယံဟာ EU ရဲ့တတိယမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ227ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေချောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်သန်းတာဖြစ်ပြီးဒီထဲက3ဘုံတစ်ဘုံကတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ဥရောပကိုတင်မောတွေခုံမောင်းရလမ်းကြောင်းဖြစ်တဲ့အရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာကိုတောင်တရုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဥရောပသမဂ္ဂရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသတွင်းမှာစီးမျဉ်းစည်းကမ်းကိုအခြေခံတဲ့ဆက်လက်ပွန်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကထုတ်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းအင်ဒိုပစိဖိတ်ဒေသတွင်းလက်ရှိအခင်းအကျင်းဟာဆိုရင်ပထဝီနိုင်ငံရေးအပြိုင်မှုတွေပိုပြီးတော့ပြင်းထန်လာစေပြီးကုန်သွယ်ရေးနဲ့ကုန်စည်ပို့ဆောင်ရေးခွင့်ဆက်ကြီးပေါ်မှာဖိအားတွေပိုများစေသလိုဤပညာနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေမှာလည်းပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။ဥရောပသမဂ္ဂ EU ဒါမှမဟုတ်လဲ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားတာမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကသူတို့ပိုင်တယ်လို့ပြောဆိုထားတဲ့ပင်လယ်ပြင်တွင်ဒေသတွေမှာတရုတ်ကသူ့ဖာတာတတ်မှတ်ထားတဲ့နေဆက်မြင်းတွေကိုကျော်လွန်နေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကလည်းသူ့ပိုင်တယ်လို့ပြောနေပါတယ်။တရုတ်ဘက်ကတောင်တရုတ်ပင်လယ်အတွင်ပိုင်ဆိုင်ချောင်းပြောဆိုချက်တွေဟာနိုင်ငံတကာကူးသန်းသွားလာရေးအပေါ်ချင်းချောက်လာနိုင်တဲ့အလားအလာဖြစ်ရှုမြင်ပြီးပြင်သစ်ဂျာမနီနောက် EU အဖွဲ့ဝင်မဟုတ်တဲ့ဗြိတိန်နိုင်ငံတို့ကပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကပူရယ်စာတမ်းဆောင်ပြုစုထုတ်ပြန်ပြီးကုလသမဂ္ဂထံပေးပို့ထားပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအာရှရေးရာကျွမ်းကျင်သူပမောက်ခကာတာယာကတော့အခုလိုသုံးသပ်ပါတယ
်။ Primary interest is
ဒီကိစ္စရှင်းပါတယ်သူတို့ကတသမတ်ထဲဖြစ်နေစေချင်တာပါ။ဒါကြောင့်လဲဆိုတော့ဒီလိုဖြစ်မှလဲစီးပွားရေးလုပ်လို့ရနိုင်တာပါ။စွန့်စားရမှုကလည်းရောနေတော့စီပါတယ်။
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးအပေါ်ရည်တည်ချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အမေရိကန်ရဲ့ရည်တည်ချက်ကိုထင်ဟပ်ပါတယ်။တရုတ်ကိုသတိပေးချက်အနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုအမေရိကန်ကစစ်သင်္ဘောတွေပုံမှန်ဆေးလွှတ်နေတာပါ။ဥပမာအဖြစ်ဆိုရင် EU ဥရောပသမဂ္ဂရဲ့ website မှာဖော်ပြထားချက်မှာဆိုရင် EU အဖွဲ့ဝင်နိုင်ငံတွေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ဟာဆိုရင်စီးမျဉ်းဥပဒေကိုအခြေခံတဲ့နိုင်ငံတကာသတ်မှတ်ချက်မူတွေကိုကိုင်ဆွဲချောင်းဖော်ပြပါတယ်။ဒီနှစ်အတွင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တင်းမောတွေတွာလာလှုပ်ရှားမှုလည်းပိုပြီးများလာပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုထောက်ခံရည်တည်မှုထက်နိုင်ငံတကာဥပဒေကိုပိုပြီးအယုံဆိုင်အလေးထားနေတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့ဥရောပနိုင်ငံတွေဘက်ကလည်းတ
တနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လယ်ပြင်တွေကိုထိမ့်ချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်ထောင်စုဟာဝိုင်အီကဒန်နီယယ်ကေအင်နိုယူအာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနရဲ့ပမောက္ခအလက်ဇန်ဒါဘူဘင်းဖြစ်ပါတယ်။နိုင်ငံဖြတ်ကျော်ရေးချောင်းတွာလာနိုင်ရေးကိုရည်ရွယ်ပြီးကုလသမဂ္ဂရဲ့သဘောတူစာချုပ်နဲ့ပင်လယ်ရေးချောင်းတွာလာမှုနဲ့သက်ဆိုင်တဲ့နိုင်ငံတွေမှာအထူးစီးပွားရေးစုံတွေတတ်မှတ်ပေးတာဖြစ်တယ်လို့တခြားစီးမြင်တတ်မှတ်ချက်တွေလည်းရှိပါတယ
်
။မြန်မာရဲ့တရုတ်နဲ့မဟာဗျူဟာမြောက်ရှင်ပြန်မှုပတ်သက်ရည်တည်ဖို့ထက်သူတို့ရဲ့အဓိကစိတ်ဝင်စားမှုကနိုင်ငံတကာဥပဒေနဲ့လွတ်လပ်စွာရေးချောင်းတွာလာရေးကိုထိန်းသိမ်းထားနိုင်မှုဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းငယ်လေးတွေမှာစစ်တပ်အုံပြုနိုင်ရေးအတွက်တရုတ်ကမြေဖို့နေတဲ့ကိစ္စနောက်အထူးစီးပွားရေးစုံတွေအနည်းကနေတရုတ်ရေရင်တွေဖျက်ဆီးတဲ့ကိစ္စကိုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေကကန့်ကွက်ကြပါတယ်။ဒါပေမဲ့လည်းအရှေ့တောင်အာရှနိုင်ငံတွေရဲ့အဓိကကြတဲ့ကုန်သွယ်ဖက်တရုတ်ကိုအမျက်ဒေါသထွက်စေမဲ့အသုံးနှုံမျိုးကိုတော့သိပ်ပြီးတော့မသုံးကြပါဘူး။ဒီချင်းကန်နီကိုဥရောပသမ္မတ EU ဘက်ကလည်းထောက်ခံတယ်လို့စင်ကာပူအခြေစိုက် S Rajaratnam နိုင်ငံတကာလေ့လာရေးဌာနကတွဲဖက်ပါမောက်ခအလန်ချောင်းကပြောပါတယ်။အာဆီယံနဲ့ EU အဖွဲ့နှစ်ခုလုံးကတရုတ်ကိုကုန်သွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပါ
It's pretty clear they want consistency.
သူကအာဆီယံနဲ့တခါရဲဆောင်ရွက်လာနေပါတယ်။ဘာကြောင့်လဲဆိုရင်တရုတ်နဲ့ထိတွေ့ဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနှစ်သွယ်မူဝါဒကိုထိန်းသိမ်းထားနိုင်မှုအတွက်အာဆီယံဆောင်ရွက်မှုကအသေးချာဆုံးနဲ့စိတ်ချအောင်နီလန်ဖြစ်နိုင်တယ်ဆိုတော့သူတို့ကနားလည်ထားလို့ဖြစ်ပါတယ
်။အာဆီယံဘက်ကတိမ်မွေးတဲ့အတုံးနှုံတီပင်လေးတရုတ်အစိုးရကိုသတိပေးဖို့လုံလောက်တယ်လို့လည်းတွဲဖက်ပါမောက်ခချောင်းကပြောပါတယ်။ EU နဲ့အာဆီယံကြားဆွေးနွေးမှုတွေကနေထွက်လာမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသိရှင်ကြားတောင်းဆိုတုံ့ပြန်တာမျိုးရှောင်ရှားနိုင်နေဒါပေမဲ့လည်းသီးသန့်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လည်းတွဲဖက်ပါမောက်ခချောင်းကပြောပါတယ်ရှင
်။မတ်တင်ဂီထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pages တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ COVID ရောဂါနဲ့ပတ်သက်တဲ့ပညာပေးထားတာကိုကျမတို့ကြည့်ကြရမှာပါရှင်။ငကိုတဲကနှလုံးစည်းကြိုသွေးတိုးစတဲ့ရောဂါအခံရှိသူတွေ COVID ကပ်ရောဂါဖြစ်ပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးလုပ်တဲ့အခါဘာတွေကိုအဓိကထားသတိထားသင့်ပါသလဲ COVID ရောဂါပျောက်သွားပြီမဲ့ဘာတွေဖြစ်တတ်တယ်လဲဆိုတာကိုမဆုမျက်မှွန်ကဒီတစ်ပတ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရှင်။
အရင်တည်းကနှလုံးစည်းကြိုသွေးတိုးစတဲ့ယောဂအခမ်းရှိသူတွေကိုဗစ်ကပ်ရောဂါဖြစ်လို့နေပြန်ကောင်းလာပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးအတွက်ယောဂအခမ်းမရှိသူတွေထပ်ကိုအချိန်ပေးရပါတယ်။ယောဂအခမ်းမရှိသူတွေလိုပဲလေ့ကျင့်ခန်းလုပ်အစားအသောက်စားပြီးတော့ပြန်လည်ထူထောင်အောင်လုပ်ရမှာဖြစ်ပေမဲ့ကိုယ့်ရဲ့ယောဂကြောင့်ခန္ဓာကိုယ်ကလက်ခံနိုင်သလောက်ပဲလုပ်တဲ့လို့ဗြိတိန်နိုင်ငံကထွေထွေယောဂကူဆရာဝန်ကြီးဒေါက်တာဆန်ဒါလိုင်းကအကြံပြုပါတယ်
။ငကူတုံးကဒါနှလုံးယောဂရှိကြတဲ့လူမျိုးအဆုတ်ယောဂရှိကြတဲ့လူမျိုးဆိုရင်ဒါမျိုးတွေပိုသတိထားရမှာပေါ့သူများတွေလိုပဲကိုယ်လည်းပြန်တော့လေ့ကျင့်ခန်းလုပ်ရမှာပဲဒါပေမဲ့ သူများထက်နည်းနည်းလေးတော့ပိုတိထားပြီးလောက်ပါမှာပေါ့နောက်တစ်ခုကစီးချိုရှိတဲ့လူတွေပေါ့စီးချိုရှိတာတဲ့လူတော်တော်များများကကိုဗစ်ဖြစ်လို့ရှိနေကိုဗစ်ကိုနိုင်ကြောင်လည်းပဲစီးချိုပါတက်တယ်အဲ့ဒီကိုဗစ်မှာသုံးတဲ့ဆေးကြောင်လည်းစီးချိုကတက်တတ်တယ်အဲ့ဒီစီးချိုတက်သွားတဲ့အတွက်ကြောင့်မို့လို့ကိုဗစ်ဖြစ်နေတဲ့အချိန်လောက်ပါဆိုလို့ရှိရင်စီးချိုဆေးတွေတော်တော်လေးပြောင်းယူပါတယ်ပြီးတော့စီးချိုအတက်ကြာလည်းသူကတက်နေတာမျိုးလည်းမဟုတ်တဲ့အခါကျတော့ဆေးကအရင်အပြောင်းရွှေ့လို့ပါတယ်ကိုဗစ်ပြောင်းသွားပြန်ကောင်းသွားပြီဆိုတဲ့အခါကျပြန်တော့လည်းပြန်ပြီးတော့တကအပြောင်းရွှေ့ပြန်လို့ပါတယ်အဲ့ဒီနေရာမှာလူနာဘက်ကအလုံးနိုင်ဆုံးကတော့အစားတောက်စင်ကျင်တာပေါ့နော်နေပြန်ကောင်းလာလို့အစားတောက်လို့စားလို့ရလာပြီဆိုတဲ့အချိန်ကျရင်လည်းတက်နိုင်သမျှအချိုတွေကိုလျှော့စားမယ်အစီတွေကိုလျှော့စားမယ်အဲ့လိုမျိုးဆိုရင်ဒီစီးချိုကိုထိန်းရတာနည်းနည်းပိုလွယ်တာပေါ့အဓိကကတော့စီးချိုလူနာကကိုဗစ်ဖြစ်ပြီးနောက်ထပ်3လလောက်အထိရောစီးချိုထိန်းရတာနည်းနည်းခက်တုံးပဲရှိသေးတယ်
။ဆရာမတို့အတွေ့အကြုံအရဒီကိုဗစ်ဖြစ်တဲ့လူတွေထဲမှာဟိုယောဂအခန်းရှိတဲ့သူနဲ့ယောဂအခန်းမရှိတဲ့သူပေါ့လေ။အဲ့ဒီနှစ်မျိုးမှာဟိုယောဂအခန်းရှိတဲ့သူတွေကပို့ပြီးတော့မှဒီကိုရင်းထိခိုက်မှုကပိုများလာအဲ့ဒါကိုရောဘယ်လိုမျိုးပြောနိုင်ပါလဲရှင
်။ယောဂအခန်းရှိထားတဲ့လူကဖြစ်တဲ့အချိန်တုန်းကလည်းသူများထက်ပိုပြီးတော့နည်းနည်းလေးကုရခက်တယ်အဲ့တော့ခန္ဓာကိုယ်ထဲမှာလည်းနှလုံးကြောက်ကပ်အဆုတ်ဓာတ်တွေအလုံးကသူများထက်ပိုထိထားနိုင်နေ။အဲ့တော့ဖြစ်နေတဲ့အချိန်တုန်းကဒါကောင်းအောင်ကုနိုင်လို့ပြန်ကောင်းလာပြီဆိုလို့ရှိရင်တော့တိတ်ကြီးပူစရာမလိုပါဘူး။သူလည်းသူများလိုပဲပြန်ကောင်းလာမှာပါပဲ။ဒါပေမဲ့ maybe သူများထက်ကိုနှစ်ဆလောက်အချိန်ကြာရင်လည်းကြာမယ်။သူများကတစ်လနဲ့ကောင်းတဲ့အရာတစ်ခုကကိုကနှစ်လဖြစ်ချင်းဖြစ်မယ်၊သုံးလနဲ့ကောင်းတာ၆လဖြစ်ချင်းဖြစ်မယ်။အရင်ကလောက်ကြီးလဲပြန်ကောင်းချင်မှကောင်းလာမယ်။ဘာဖြစ်လို့လဲဆိုတော့အဒီယောဂအခန်းရှိတဲ့လူတွေမှာတခြားလူတွေထက်နည်းနည်းလေးပိုပြီးတော့ကံမကောင်းတာတစ်ချက်ကဥပမာနှလုံးယောဂရှိတဲ့လူနာပဲဖြစ်ဖြစ်အဆုတ်မကောင်းတဲ့လူနာတယောက်ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုလူနာတယောက်ကတော်တော်လေးနေမကောင်းဖြစ်ပြီးသွားလို့ရှိရင်ပြန်တော့ကောင်းလာတယ်ဒါပေမဲ့သူတို့ကအရင်လိုမျိုးဟိုအရင်တုန်းကရှိခဲ့တဲ့နေရာကိုပြန်မရောက်ဘူးပေါ့နော်အဲ့တော့ဒီလူနာကကိုဗစ်မဖြစ်ခင်တုန်းကဘယ်လောက်ထိနေမကောင်းဘူးလဲဆိုတာပုံမှန်လည်းမြင်ကြည့်တာပေါ့ကိုဗစ်မဖြစ်ခင်ကတည်းကနှလုံးရောဂါကြောင့်ပဲဖြစ်ဖြစ်အဆုတ်ရောဂါကြောင့်ပဲဖြစ်ဖြစ်ဆေးရုံကိုနှစ်ခါသုံးခါတက်ခဲ့ဘူးတဲ့လူနာတယောက်ဆိုလို့ရှိရင်သူ့ရဲ့ငကူကိုကသူများတက်တော်တော်ကြီးနည်းနေပြီကိုဗစ်လိုမျိုးဖြစ်လိုက်လို့ရှိရင်သူပြန်တက်လာနိုင်တဲ့အားလည်းနည်းသွားပြီအဲတော့အဲ့လိုလူနာမျိုးဆိုလို့ရှိရင်တော့အရင်ကထက်စားလို့ရှိရင်တော်တော်ကြီးကျသွားနိုင်တာပေါ့နော်အဲ့ဒါကိုအရန်စိတ်ပူမနေဘူးပဲလို့တာဘာဖြစ်လို့လဲဆိုတော့ဒါကညှော်လင့်ထားပြီးသားပဲအဲ့ဒါကိုလူနာတွေနားလေလို့ရှိရင်လူနာကအရန်ကြီးမကြောက်ဘူးပေါ့နော်အရန်မကြောက်လို့ရှိရင်ပြန်လဲထူထောင်ရတာပိုလွယ်တာပေါ့
ပြန်တော့တစ်ခုကဒီနှလုံးလို့စီးချိုတော့အဆုတ်တော့ပေါ့နော်အစားတွေကဒီယောဂါတွေအဲ့လိုယောဂါမျိုးတွေရှိတဲ့သူတွေကိုဗစ်ဖြစ်ပြီးတဲ့နောက်မှာပြန်လဲထူထောင်တဲ့အခါမှာရောအဓိကသူတို့ဘာကိုဂရုစိုက်ပြီးလုံးတင်တယ်ဘာတွေကိုသတိထားတယ်လို့ရောဆရာမအနေနဲ့အကြံပြုချင်ပါလဲရှင
်အဓိကကတော့ဖြည်းဖြည်းလုပ်ဖို့ပေါ့နော်အားလုံးကနေရလေအရန်မကောင်းတာလိုက်တယ်ပြီးတော့ဒီယောဂကြီးဖြစ်ပြီးလို့ရှိရင်မကောင်းမှုကြံရနိုင်နေဆိုတာမျိုးတွေရှိရောအားလုံးကအမြန်ပြန်ကောင်းမြင်ကြတယ်မြန်မြန်ပြန်ကောင်းမြင်ကြတော့အလောဒကြီးတွေလောက်တက်တယ်ပေါ့နော်ကိုကအလောဒကြီးလောက်တိုင်းလဲခန္ဓာကိုကမလိုက်နိုင်ဘူးခန္ဓာကိုကသူ့လိုက်နိုင်တယ်လို့ပဲသူ့လိုက်နိုင်မှာဆိုတော့ဖြည်းဖြည်းလောက်ဖို့လိုတယ်နောက်တစ်ခုကလေ့ကျင့်ခန်းမလုပ်ခင်ဆိုတာလေ့ကျင့်ခန်းဆိုတာလေခန္ဓာကိုလေ့ကျင့်ခန်းရှိရင်မအသက်ရှူရလေ့ကျင့်ခန်းရှိရင်ပေါ့နော်ဘယ်ဥစ္စာကိုပဲဖြစ်ဖြစ်မလုပ်သေးခင်မှာကြည်ဝဝတော့ရမယ်အေးဝဝအိတ်ထားရမယ်ကိုကောင်းမိပါဒီမူးနေသလားဆိုတာကိုအရင်စမ်းစစ်ကြည့်ရမယ်ကိုအနာမှာလူရှိဖို့ကောင်းနေလူမရှိဘဲနဲ့ကိုတယောက်တည်းလေ့ကျင့်ခန်းလုပ်ပြီးတော့မတော်စမှုမလဲနေရဘူးဆိုမကောင်းဘူးအဲ့လိုမျိုးမတန်အခြေခံကြတဲ့အရာလေးတွေပါပဲဒါပေမဲ့လူတွေကလောနဲ့လုပ်ပြီးတော့အဲ့ဒီအခြေခံကြတာလေးတွေကိုကြော်သွားတတ်တာပေါ့နောက်ငကူကသွေးတိုးတတ်တဲ့လူနာပါ냐ဆိုလဲသွေးတိုးလေးပါလေးအရင်တိုင်းကြည့်ပြီးမှလုပ်တင်တယ်ဒါမှမဟုတ်ရင်လည်းမူးလေးရလူနာပါ냐ဆိုလဲသွေးပေါင်လေးပါလိအရင်ချင်းကြည့်ပြီးတော့သွေးပေါင်ကကြာနေတာလားပါ냐ဆိုတော့အရင်ကြည့်ကြတာပေါ့နောက်ပြီးတော့အောက်ဆီဂျင်အရင်ကြာခဲ့တဲ့လူနာမျိုးဆိုလို့ရှိရင်လည်းအောက်ဆီဂျင်လေးအရင်တိုင်းကြည့်လိုက်တင်တာပေါ့ဘာဖြစ်လို့လဲဆိုတော့တချို့လူနာတွေကအောက်ဆီဂျင်ကြာတာနဲ့နေနေကြဖြစ်ပြီးတော့တိတ်မသိတော့ဘူးကိုယ်ပါတကူအဲ့ဒီလိုအချိန်မျိုးမှာသွားပြီးတအားကြီးလေရှူလေးထုတ်လောက်တာတွေလှုပ်လှုပ်ရှားရှားလောက်တာတွေလုပ်လိုက်တော့အောက်ဆီဂျင်ကတအားပြုတ်ကျသွားတာမျိုးဖြစ်နိုင်တာပေါ့နော်နောက်တစ်ခုကအဲ့လိုမျိုးအရန်မလုံမချာနေခဲ့တဲ့လူနာဆိုလို့ရှိရင်လည်းရုပ်တရက်ကြီးအလုပ်လုပ်ရချာအမြန်လုပ်လိုက်ရင်မတော်တဆရှိတဲ့သွေးခဲပါ냐ပြုတ်သွားနိုင်နေ။အားကြောင့်အဲ့လိုမျိုးနေမကောင်းတဲ့အချိန်ကလေးက cerau ni cingan ni bari lobi yo tu ike macam yang dah naik dengan ni tenapo. Ni kau nak ada cing lobi cara mesul ni ya ni pipi cing tu bilau tu alapo.
COVID yoga pipu tu dorang memang yoga pada bilai nama le, nalong kau mian amu pijat deh lu doktor sana langga senjaya bare.
COVID dunari dorang memang mana utap pijat dah dekuga. COVID pido alu sih, nalong kau nak jam yang dah jalan. Ini nalong kau nak yang dah jalan jauh ye, adika cik cakaro tua. COVID cikarai cik nonga di nalong jodoh lili yang dah ratus lekau, miba lili yang dah ratus lekau jauh mulai pijat ni. Nau dekuga jaro dunari ka. Ni makau na biji ni ni dah jom ni pun naik ni, jom ni dunari suri. Amaru ada naik dalam ya jin jom ya tau biba, biro ini wow biba sahu cuman sah biba. Aduh ni ada ciri ni karena kuka berdua tak tu dia biro, cinta ya tu awal biba pono. Di sebab biro mat art holi yang dongu, yang dongu aku ti ni biro ni rumah kau ni dunari usulusi no siawan ya si tai lu ya bahai lo. COVID pido lusi ni, nolong kau mian leh sulusi ni. Aneh tu no siawun dia kupi apa tena pono, elok mas siawun ya, nolong ngah pungfang kau mian di dalat, sama mulusi, pungfang hau dek kau mian di sini dalat, sura senja pilu ya, ni pungfang mudi pilu aja pilu ya lapo. Nau tu kuaro tu cu, lunari jaro COVID pido ngah tau ya le si di jamu lekang, COVID pido ngah dek event nolong ngah dek lidi kuaro lekang, elok lidi jaro le, nolong ngah ni dade. Erang lu le siapa no pio tina po tapi mele pian kau mare. Di kaga ro kubi pinjam situ aye ija turun jamnya. Cei no lu le tapi mele pian kau mare ro ija ni jauh siapa lu bau.
Berita nengah Twitter yoga gus siapa ni doktor standar lain cipare. Covid ke yoga pihak dua turu ini ne. Siapa ni ada aye wawa aye. Saya memang sabiro karena aku lekan ni dalam lichen ganggu pipi memang lu dua mesuhi. Nenek amian pian leh turang lama pi barai lu tuga piawarai sih cuma sumya mama.
Blogari piawat mian si singgu mas sumya munga dinsai kerawa ingat nenek kah view mian mawai si singgu Washington DC gani mian masa noda nenek caw nai gani kono nai ti daya dinsai niware aku dinsai de di tenai si singgu mian masa noda nenek shinai gani kono nai ti lain domita nase kilohertz tengah titi tonya lain domita nasanga kilohertz titi shinai tonya lain domita tongsenye kilohertz
ကိုတုံးတုံးငါရုကနေလေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြို့တက်ကတင်ဆက်မှာပါရှင်အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20လောက်စီးလေဂျင်တင်ကြားခဲ့ကြတဲ့အာဖဂန်တပ်ဖွဲ့တွေအနေနဲ့တာလီဘန်အဖွဲ့ဝင်တွေနဲ့အတူလုံခြုံရေးဆိုင်ရာဌာနတွေမှာလာရောက်ပူးပေါင်းပြီးတာဝန်ထမ်းဆောင်ကြဖို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတနင်္လာနေ့မှာဖိတ ထိန်းချုပ်ထားလိုက်နိုင်ပြီဖြစ်ကြောင်းလဲတာလီဘန်ပြောခွင့်ရကတနင်္လာနေ့ကာဘူးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ပါကစ္စတန်နိုင်ငံထဲအကြမ်းဖက်ဝါရီလှုပ်ရှားမှုတွေကိုတားဆီးနိုင်ရေးအတွက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဖြတ်သန်းမှုမှာလိုအပ်သလိုဆောင်ရွက်မှုတွေအပါအဝင်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ပါကစ္စတန်နဲ့ဆွေးနွေးထားတယ်လို့အာဖဂန်တာလီဘန်တွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကွန်တွင်ပါကစ္စတန်အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကာဘူးကိုဆွေးနွေးဖို့အတွက်ရောက်လာတယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ COVID-19 ကာယောဂါကျော်လွှားနိုင်ဖို့အတွက်အချိန်ကဝေးကြီးလိုသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာတတိပေးလိုက်ပါတယ်။ဒီကာယောဂါနဲ့ပတ်သက်ပြီးတွေ့ကြုံရင်ဆိုင်နေရတဲ့အခြေအနေကိုကြည့်ရင်နိုင်ငံတိုင်းကသူ့ကိုမပြတ်စောင့်ကြည့်ဖို့လိုနေတာတွေ့ရကြောင်းနဲ့ကို့လှုပ်ဆောင်မှုအတိုင်းအတာလေးနဲ့ကိုကျဉ်းနှံ့နေတာမျိုးကလည်း virus ပိုးတစ်မျိုးလိုအန္တရာယ်ကြီးတဲ့အတွက်ဆက်ပြီးနုံနုံကြကြရှိဖို့အတွက်ဒီပေါ်မှာပြုလုပ်တဲ့ WHO ရဲ့ရှေ့တောင်အာရှဒေသရင်းအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဒီကာယောဂါတိုက်ဖြစ်တဲ့အတွက်ပိုကောင်းတဲ့တုံ့ပြန်မှုဘလို့လုပ်တဲ့လဲဆိုတာနဲ့ပတ်သက်ပြီးလည်းပြောကြားခဲ့တာဖြစ်ပါတယ်
။ဒေါက်တာမျိုးတက်ပါရှင်။တရင်အချင်းချုပ်ကိုပြောပြသွားတာပါအင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Darius Smith ပါ။ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubey ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါ။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေ။လို့လေစုမုံကောင်းတောင်းပါရရှင်
This program has come to you from